ဒီဥပဒေကိုဖေဖော်ဝါရီလ10ရက်နေ့ညမှာစစ်ကောင်စီဘက်ကတရားဝင်ကြေညာလိုက်တာဖြစ်ပါတယ်။2010ပြည့်နှစ်နိုဝင်ဘာလ4ရက်နေ့မှာနာဖာအာနာရှင်စစ်ကောင်ဆောင်ဟောင်းဗိုလ်ချုပ်မူကြီးတန်းရွှေလက်မှတ်ထိုးထုတ်ပြန်ခဲ့တဲ့ဒီဥပဒေကို14နှစ်အကြာမှာစတင်ကျင့်သုံးဖို့စစ်ကောင်စီဘက်ကပြင်ဆင်လိုက်တာဖြစ်ပါတယ်။ဆယ်စုနှစ်ကျော်မှဒီဥပဒေကိုဘာကြောင့်အတည်ပြုရတာပါလဲ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နိုင်ငံဖွံ့ဖြိုးဖို့အတွက်တည်ငြိမ်အေးချမ်းလုံခြုံရေးလိုအပ်ချက်အရဒီဥပဒေကိုအတည်ပြုတာဖြစ်တယ်လို့စစ်ကောင်စီပိုင်းမီဒီယာကလည်းအခုလိုပြောဆိုလိုက်ပါတယ
်အဓိကအခြေခံအကြအဆုံးလိုအပ်ချက်ကတော့တည်ငြိမ်အေးချမ်းရေးပါပဲတည်ငြိမ်အေးချမ်းမှာပဲကောင်းစွာစီးပွားရှာလို့ရမယ်တည်ငြိမ်အေးချမ်းမှာလည်းကောင်းစွာသွားလာလို့ရမယ်နေထိုင်လို့ရမယ်တိုးတက်အောင်လုပ်လို့ရမယ်တည်ငြိမ်အေးချမ်းဖို့ပါလို့လေပြည်သူတွေဘဝလုံခြုံဖို့လိုပါတယ်လုံခြုံရေးကာကွယ်ရေးအင်အားကောင်းဖို့လိုပါတယ်နိုင်ငံတစ်ခုမှာရိုသေခံရလောက်တဲ့လုံခြုံရေးအင်အားကာကွယ်ရေးအင်အားမရှိဘဲနဲ့ခိုင်မာတဲ့တည်ငြိမ်အေးချမ်းမှုဆိုတာမရှိနိုင်ပါဘူ
းအဲ့ဒီဥပဒေမှာနိုင်ငံသားတိုင်းစစ်မှုထမ်းရမှာဖြစ်ပြီးအမျိုးသားတွေဆိုရင်အသက်17နှစ်ကနေအသက်35နှစ်မပြည့်ခင်အထိသတ်မှတ်ထားပြီးအမျိုးသမီးတွေဆိုရင်တော့အသက်18နှစ်ကနေအသက်28နှစ်အထိသတ်မှတ်ထားပါတယ်အသက်ပညာနဲ့အသက်မွေးဝမ်းကြောင်းပြုတဲ့ကျွမ်းကျင်သူတွေဖြစ်မယ်ဆိုရင်တော့အမျိုးသားတွေဆိုရင်အသက်18နှစ်ကနေ45နှစ်အထိသတ်မှတ်ထားပြီးအမျိုးသမီးတွေကိုတော့18နှစ်ကနေ35နှစ်အထိသတ်မှတ်ထားပါတယ်အသက်ပညာနဲ့အသက်မွေးဝမ်းကြောင်းပြုတဲ့ကျွမ်းကျင်သူဆိုတာမှာဆရာဝန်အင်ဂျင်နီယာစက်မှုလက်မှုပညာတက်မြောက်သူဒါမှမဟုတ်အခြားအသက်ပညာတရရန်နဲ့အသက်မွေးဝမ်းကြောင်းနေသူလို့ဖော်ပြထားပါတယ်ဥပဒေအရဘွဲရသူတွေကိုဆိုလိုတယ်လို့ဥပဒေနားလည်သူတွေကဆိုပါတယ်ဥပဒေထဲမှာတော့အသေးစိတ်ရှင်းရှင်းလင်းလင်းမပြောထားပါဘူးဒီလိုနိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေကိုစတင်ကျင့်သုံးတော့မယ်လို့အာဏာသိမ်းစစ်ကောင်စီကကြေညာလိုက်တဲ့အပေါ်မှာအမြင်မျိုးမျိုးထွက်ပေါ်လာပါတယ်လူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့စစ်ကောင်စီဟာကြုံနေရတဲ့နိုင်ငံစီရေးအကျက်တဲတွေကိုဖြည့်ရှင်းမှုနီးလန်းတစ်ခုအနေနဲ့ဖြည့်ရှင်းမှုတစ်ခုလုပ်ပေမဲ့ဒီဖြည့်ရှင်းမှုကအရာမထင်ပဲပိုကျဆုံးနိုင်တဲ့အခြေအနေဖြစ်နေတယ်လို့ဝေဖန်လိုက်ပါတယ
်သူအကြံကုန်ခလုံးစားချက်ပေါ့ဒီတစ်ခုတစ်ချက်ကဒီရှင်းရှင်းပြန်လိုက်ကိုစစ်သားတွေပို့တဲ့အခါကျတော့သူခြေတင်တက်ကသူတွေမပို့တိုင်းတဲ့ခြေတင်ဖြစ်တော့တိုက်ခိုက်အရာဆိုရင်ပို့နိုင်တဲ့အနေသားမရှိတော့အထူးချက်တစ်ခုကအဲ့လိုလုံချင်အားဖြင့်ရည်ရှိပါတော့ဟိုကျွန်တော်တလိုင်းအရာစုပူအားကောင်းလာတယ်မြို့တင်လဲလက်တွေပါလူငယ်လူရွယ်ရဲစုပူကောင်းတယ်ဟိုသူစစ်တဲ့လိုက်မှာပုံရတလိုင်းအရာစုတွေပဲကိုယ်လာမှာအဲ့လက်တွေပါအဲ့အခြေအနေကတော့အမှန်တကယ်ရှိတယ်အဲနောက်တစ်ခုကတော့ဘာဖြစ်နိုင်လဲဆိုတော့ခုနသူတက်ချေကတပ်ဖို့တက်တိုက်အောက်ချေကတပ်ဖို့တွေသူလုံးချင်တိုင်းလုံးခုရတယ်အခွင့်အာဏာပေးထားတယ်ကိုကျွန်တော်လူငယ်တွေနဲ့ဒုက္ခရောက်နိုင်တယ်ဒီရှင်မှာတော့သူပြဿနာသူလူကောသူတန်းသူစူးလိုက်မှာလို့ကျွန်တော်ထင်ပါတယ်ဗျ
ဒီဥပဒေအရစစ်တပ်မှာနှစ်နှစ်အထိတာဝန်ထမ်းဆောင်အောင်မှဖြစ်ပြီးစစ်ကောင်စီကစက်မှုလက်မှုပညာတွေအဖြစ်စင့်ခေါ်ခံသူတွေဆိုရင်တော့၃နှစ်အထိစစ်မှုထမ်းရမယ်လို့သတ်မှတ်ထားတယ်လို့နိုင်ငံတော်အရေးပေါ်အခြေအနေဖြစ်ရင်တော့၅နှစ်အထိတာဝန်ထမ်းဆောင်အောင်မှဖြစ်ပါတယ်ပြည်သူစစ်မှုထမ်းစင့်ခေါ်ရေးဘုတ်အဖွဲ့ကိုပြည်နယ်နဲ့တိုင်းခရိုင်နဲ့မြို့နယ်အစင်းအထိဖွဲ့စည်းပြီးအဲ့ဒီအဖွဲ့ကနေစစ်မှုထမ်းဖို့စင့်ခေါ်မှာဖြစ်ပါတယ်စစ်မှုထမ်းဖို့စင့်ခေါ်ခံသူကတာဝန်မထမ်းဆောင်နိုင်ပဲအကြောင်းပြညှင်းဆုံနေမှာဆိုရင်ထောင်ထဲ၅နှစ်အထိပြစ်ဒဏ်ချမှတ်သွားမယ်လို့ဥပဒေမှာပြဋ္ဌာန်းထားပါတယ်လက်ရှိမှာစစ်ကောင်စီကနိုင်ငံတော်ကိုအရေးပေါ်အခြေအနေကြေညာထားပြီးအယက်သားအစိုးရစီကနေအာဏာသိမ်းထားတာဖြစ်ပါတယ်ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့ပထဝီနိုင်ငံရေးအရစစ်ကောင်စီဘက်ကဒီဥပဒေကိုပြဋ္ဌာန်းလိုက်တယ်လို့ယူဆတယ်လို့သူ့အမြင်ကိုပြောပါတယ်ဒီပြဋ္ဌာန်းတဲ့ဥပဒေရဲ့နောက်ဆက်တွဲရက်ခတ်မှုပြင်းထန်လာနိုင်တယ်လို့ဒီဥပဒေကအစိုးဘက်မသွားစေဖို့ငြိမ်းချမ်းရေးကိုအမြန်ဆုံးလုပ်နိုင်ဖို့အခုလိုဝေဖန်အကြံပြုလာပါတယ
်စီရေးနိုင်ငံရေးအချက်ဒီကြောင့်ကြီးညာလိုက်ရတဲ့ကာလနောက်ပိုင်းမှာသူ့ဘက်ကသွားတင်တာကပြည်သူ့စစ်မဟာဗျူဟာအရလည်းလိုအပ်တဲ့အနေထားတနည်းအားဖြင့်နိုင်ငံတကာပါလာခဲ့ရင်ဆိုရယ်တံပရပို့ရ1027ရဲ့နောက်မှာရှိလာနိုင်တယ်။တခုကလိုအပ်ချက်ရပထမနိုင်ငံရေးလိုအပ်ချက်ရပြည်သူစစ်ဥပဒေကိုပြဋ္ဌာန်းလိုက်ရတယ်။သို့တော့စစ်မှုထမ်းဥပဒေရစစ်မှုထမ်းလာကြတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်ငယ်လေးတွေအသက်ကိုအချင်းချင်းပို့ပြပြည်တွင်းစစ်ကြောင့်အသက်ဆုံးရတာမျိုးမဟုတ်စေဘဲနဲ့ခုနကပြောသလိုပို့လိုအပ်ချက်ရစုဆောင်ထားရင်ဆိုတာမျိုးဖြစ်အောင်ငင်းကြမှုနဲ့မျိုးသားပြန်လည်ရင်ကြားစစ်မှုကိုတပြိုင်တည်းတိဆောက်ဖို့
ဒီဥပဒေမှာနိုင်ငံဝန်ထမ်းတွေပညာသင်ကြားနေသူတွေအသက်ကြီးတဲ့မိဘတွေကိုပြုစုစောင့်ရှောက်နေရသူတွေငွေရေးစေဝါဖြတ်နေသူတွေစေကူးနေရသူတွေနဲ့ထောင်ကျနေသူတွေကတော့ထောင်ဝင်ထမ်းဆောင်ဖို့ယာယီရွှေ့ဆိုင်နိုင်တယ်လို့ဆိုပါတယ် ဗုဒ္ဓဘာသာ၊ခရစ်ယာန်ဘာသာနဲ့ဟိန္ဒူဘာသာတို့ကသာသနာဝင်တန်းတွေအိမ်နောင်တဲ့အမျိုးသမီးကိုလက်အင်္ဂါတစ်ခုခုအမြဲတမ်းမတန်ဆွမ်းသူတွေစစ်တပ်ဆေးစစ်ဆေးရေးဘုတ်အဖွဲ့ကတာဝန်ထမ်းဆောင်မှုမတင်တော်ကြောင်းသတ်မှတ်ထားသူတွေနဲ့ပြည်သူစစ်မှုထမ်းဆင့်ခေါ်ရေးဘုတ်ဟိုကကင်းလွန်းခွင့်ပြုထားသူတွေပဲစစ်မှုထမ်းဖို့ကကင်းလွန်းခွင့်ရှိတာပါစစ်တပ်ဆေးစစ်ဆေးရေးဘုတ်အဖွဲ့ကတာဝန်ထမ်းဆောင်မှုမတင်တော်ကြောင်းသတ်မှတ်ထားသူတွေနဲ့ပြည်သူစစ်မှုထမ်းဆင့်ခေါ်ရေးဘုတ်ဟိုကကင်းလွန်းခွင့်ပြုထားသူတွေဆိုတာဘလို့လူမျိုးလဲစစ်ဆေးအဖွဲ့ကဘသူတွေကဆုံးဖြတ်မှလဲဆိုတာဥပဒေမှာတိတိကျကျဖော်ပြထားတာတော့မရှိပါဘူးဒီလိုဆယ်စုနှစ်တစ်ခုကျော်ကြာမှပြဋ္ဌာန်းတဲ့ဒီဥပဒေနဲ့ပတ်သက်ပြီးလိုအပ်တဲ့နေဥပဒေနဲ့လုံထုံးလုံနည်းတွေကိုထပ်မံထုတ်ပြန်သွားမယ်လို့စစ်ကောင်စီဘက်ကကြေညာထားပါတယ်ခင်ဗျာ